Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.57စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစုံတရာမရဘဲဖြစ်ပြီးတဲ့နောက်အမေရိကန်ကတရုတ်ရဲ့သွင်းကုန်တွေအပေါ်အခွင့်တိုးမြင့်သတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။အဲဒီလိုနိုင်ငံတကာသတင်းတွေပြီးမှတော့ဖန်စီထိမ့်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုချွင်းချက်မရှိအမြန်ဆုံးကြံလွှတ်ပေးရေးတောင်းဆိုနေတဲ့အကြောင်း
ကောင်းတဲ့သူကြီးပြောခဲ့တာကအတင်းအောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးဆက်ရောက်ပဲရှိနေခြင်းရင်တောင်မှဒါကတိုင်းပြည်ကဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဲဆိုပြီးတော့ဒီသူပြောခဲ့တာရှိရပါတော့
အတန်ဖွဲ့ကကိုရဲဝေဖြိုးအောင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်တယ်လို့မြမဒီမိုကရေစီအရေးဆွေးနွေးကမှာတော့၃နှစ်တာတတန်းအတွင်းမန္တလေးမြို့တော်ဝန်ရဲ့ကြိုးပမ်းဆောင်ရွက်ချက်တွေအကြောင်းနဲ့အတူအစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တခါမြမကြီးကပေးစာအစာအမေများနေအထူးအစီအစဉ်နဲ့အတူထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့တောက်ချာနေ့ကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်သတ်မှတ်လိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကသွင်းကုန်ခွင့်တိုးကောက်မယ့်အစီအစဉ်ထွက်ပေါ်လာတာပါဒီပေါ်တရုတ်ဘက်ကလည်းလက်တုံပြန်သွားမယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူးတရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်တိုးကောက်ဖို့ကြံနေသေးတဲ့ခန့်မှန်းခြေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမယ့်ကုန်ပစ္စည်းတွေအလုံးကိုအခွန်တိုးမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်2020ရွေးကောက်ပွဲမှာဒီမိုကရက်တွေများအနိုင်ရမလားလို့တရုတ်တွေကမျှော်လင့်နေတဲ့အတွက်လက်တလုံးမှာကုန်သွယ်ရေးညှိနှိုင်းမှုတွေလှုပ်ဖို့တရုတ်ဘက်ကအချိန်ဆွဲနေတယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပြီးပြောဆိုခဲ့ပါတယ်။ American ဘက်ကအခုလိုတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြင့်သတ်မှတ်လိုက်တဲ့နောက်ဆက်တွဲအကျိုးဆက်က American တွေအနေနဲ့တရုတ်ကုန်ပစ္စည်းတွေကိုဈေးကြီးပေးဝယ်ရလိမ့်မယ်လို့စီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံသွားမှာဖြစ်ပါတယ်။ Venezuela, Iran နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုပါဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့နိုင်ငံသားပြဿနာတွေဖြစ်နေချိန်မှာရုရှားအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီနေ့မှသွားရောက်မှာဖြစ်ပါတယ်။ရုရှားနိုင်ငံဟာ Venezuela မှာဒီမိုကရေစီနည်းရရွေးချယ်တင်မြှောက်ထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido ကိုမထောက်ခံဘဲစန့်ကျင်လှုပ်ဆောင်နေတယ်လို့ဒုသမ္မတ Mike Pence နဲ့ဝန်ကြီး Pompeo ပါဝင် American ဆွေးနွေးထိပ်တန်းတောင်းဝန်ရှိသူတွေကဆွဆွဲပါတယ်။ Venezuela မှာရုရှားဘက်ကလုံနေတာတွေနဲ့ဖက်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်နေတယ်လို့လည်းသူကသတင်းတောက်တွေကိုပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့ပါတယ်။ဝန်ကြီး Pompeo ဟာရုရှားနိုင်ငံကိုမနေ့ကမှရောက်မှာဖြစ်ပြီးတော့ Moscow မှာရှိတဲ့ American တန်ယုံတန်တမန်ဒီတန်ရုံဝန်ထမ်းအနေနဲ့တွေ့ဆုံမှာပါ။အဲ့နောက်တော့သူဟာအမေရိကန်စီးပွားရေးသမားတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ဒါပြင်သူဟာဂျာမန်နာစီတွေကိုတိုက်ခဲ့စဉ်ကကြာဆုံးသွားခဲ့တဲ့အညာဒရာစစ်တီဂူဘိမန်ကိုလည်းတွားရောက်ပြီးတော့ပန်းငွေချဂုဏ်ပြုမှာဖြစ်ပါတယ်။အဲ့နောက်တော့အင်္ဂါနေ့မှာဝန်ကြီးပွန်ပီယိုဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်တို့နဲ့ဆိုချီမြို့မှာတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံတရုတ်စီမံခန့်ခွဲတဲ့အာရီဗျပင်လယ်ဂွာဒါရီနဲ့စိတ်ကန်အနီးကကျင်းကားဝင်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာဟိုတယ်ဝန်ထမ်းတဦးနဲ့ပါကစ္စတန်ရေးတဲ့စစ်သားတဦးသေဆုံးခဲ့ပါတယ်။အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအတွင်းအကြမ်းဖက်3ဦးစလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာအပိသက်ရှင်းလင်းရေးလှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်မီဒီယာကသတင်းထုတ်ပြန်ပါတယ်။ရေနဲ့စိတ်ကန်ကြီးကိုအပေါ်ကြီးကမြင်ရတဲ့တောင်ကုန်းထိပ်မှရှိတဲ့ Java Power Continental ဟိုတယ်ကအနောက်တောင်ပိုင်းစိတ်ကမ်းမြို့မှာအထင်ကရဖြစ်ပြီးတော့တရုတ် ဧည့်သည်တွေတဲခိုးလေးရှိပါတယ်။တိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချီစတန်လူမျိုးရေးတဲ့ PLA ကပြောဆိုထားပါတယ်။ဒီလူရက်ကဘာလူချီစတန်ပြည်နယ်ကွာရာမြို့မှာရှိတဲ့တရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုပျက်စီးစေလိုတဲ့ရည်ရွယ်ချက်နဲ့စနစ်တကျကြိုတင်ကြံစီလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကပြစ်တင်ရှုတ်ချပြောဆိုပါတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ယုံကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင်နဲ့ဆောင်ရွက်ချက်ကိုချီးကျူးပါကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းကခရိုင်တစ်ခုမှာသတင်းပတ်နှစ်ပတ်တွင်လူ400လောက် HIV ရောဂါကူးစက်ပြန့်ပွားခဲ့တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပါကစ္စတန်ရဲ့ကုလသမဂ္ဂတာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။ဒီတဲက80ရာခိုင်နှုန်းဟာကလေးတွေဖြစ်ကြပြီးတော့အဲ့ဒီကလေးတွေထပ်ဝလာဟာအသက်9နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ဒီ HIV ကူးစက်ရောဂါပြန့်ပွားခဲ့ရတာနဲ့ဟာဒေသခံဆရာဝန်တွေဟာအဲ့ဒီချောင်းနဲ့လူနာအတော်များများကိုအသုံးပြုခဲ့တာကြောင့် HIV virus ပြန့်ကုန်တာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပတ်ကလေးကစင်ပီနယ်လာနာကာခရိုင်ကဒေသခံသတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အဲ့ဒီပြည်နယ်ဟာမကြသေးခင်နှစ်တွေအတွင်းမှာ HIV ကူးစက်ပြန့်ပွားတာ၃ကြိမ်ရှိသွားခဲ့ဖြစ်ပါတယ်။ပြည်နယ်ဆိုရကတော့လူထုကျန်းမာရေးဝန်ထမ်းတွေကိုအခြေအနေကိုအမြန်သုံးသပ်ပြီးတော့နောက်ထပ်ရောဂါပိုးမပြန့်အောင်လုပ်ဆောင်ဖို့ဒီခရိုင်ကိုဆေးလွှတ်ထားပါတယ်။ရောဂါပိုးပြန့်သွားတဲ့ဒီခရိုင်ထဲမှာလူ900လောက်ကိုကျန်းမာရေးစစ်ဆေးမှုတွေလုပ်နေပြီးတော့ဆက်ပြီးတော့လည်းလုပ်ဆောင်နေရလို့ခရိုင် AIDS ရောဂါထိန်းချုပ်ရေးအစီအစဉ်ရဲ့အကြီးအကဲကသတင်းတော့တွေကိုပြောပါတယ်။နိုင်ငံတကာကအကူအညီပေးနေသူတွေကလည်းဒေသခံချမ်းမာရေးအဖွဲ့ကိုအကူအညီဖို့ပူးပေါင်းလာကြတယ်လို့ UNAIDS အဖွဲ့ကပြောခွင့်ရကပြောပါတယ်။ပါကစ္စတန်နိုင်ငံမှာ HIV virus ပိုးရှိနေသူဟာတသိန်းခွဲလောက်ရှိပြီးတော့ဒီထဲက43ရာခိုင်နှုန်းဟာဆင်းပြည်နယ်မှာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 585တို့ချင်းစနေတနေ့တွေမှာတိုင်းမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဗီအိုအေအမေရိကန်တန်ရဲ့တနင်္ဂနွေညပိုင်းထိတန်းရောက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခရီးသည်82ဦးပါမြန်မာအမျိုးသားလေကြောင်းလိုင်းခရီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနက်ပိုင်းမန္တလေးတရုတ်ဦးလေစိတ်ကိုဆင်းရမှာရှေ့ပိန်းချမရတာကြောင့်ခေါင်းဆိုင်အနေထားနဲ့ပြေးလမ်းကိုရှတ်တိုက်ပြီးဆင်းခဲ့ရပေမဲ့ခရီးသည်တွေအကြီးအကျယ်ထိခိုက်ဒဏ်ရာရမှုမျိုးမရှိခဲ့သလိုလေယာဉ်ဟာလည်းချောချောမွေ့မွေ့ပဲမြေပြင်ကိုဆင်းသက်နိုင်ခဲ့ပါတယ်မနေ့9နာရီကျော်ကရန်ကုန်ကနေထွက်လာတဲ့လေယာဉ်ဟာမနေ့10နာရီကျော်မှာမန္တလေးလေစိတ်ကိုဆင်းရမှာဖြစ်ပေမဲ့ရှေ့ပိန်းမချနိုင်တာကြောင့်လေထဲအတော်ကြာပြန်ဝဲနေခဲ့ရပြီးမနေ့9နာရီကျော်မှာခေါင်းဆိုင်အနေအထားနဲ့ပြေးလမ်းကိုရှတ်တိုက်ဆင်းခဲ့တာပါဘိန်းချမရဖြစ်နေတာကြောင့်လေရင်မူးဟာလေချောင်းထိမ့်မြော်စင်နဲ့ညှိနှိုင်းပြီးလေရင်စီကုံအောင်လေထဲဝဲပတ်ပြန်တန်းခဲ့ပြီးတဲ့နောက်အရေးပေါ်ဆင်းသက်ခဲ့တယ်လို့မြန်မာမျိုးသားလေချောင်းလိုင်းကထုတ်ပြန်ထားပါတယ်။လေရင်ဥဆိုင်အနေထားနဲ့ရပ်တန့်ပြီးလေရင်ဝန်ထမ်းတွေကခီးတဲ့တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းသတ်မှတ်ချက်အတွင်းပြီးစီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခီးတဲ့ရောလေရင်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။လေရင်ဥဆိုင်ဆင်းလာတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေပေါ်မှာတင်ထားတာတွေ့ရပြီးအခုလိုအခက်အခဲကြကအောင်အောင်မြင်မြင်လေရင်ဆင်းလာနိုင်တဲ့အတွက်လေရင်မှုကိုချီးကျူးထားကြပါတယ်
။ဒီရီလင်္ကာနိုင်ငံမှာအီစတာဖွဲတော်ကိုတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကက်သလစ်ခရစ်ယာန်တွေဟာဒီကနေ့မှာတော့ပထမဆုံးအကြိမ်ဖြစ်နေမြို့တော်ကိုလံဘိုမြို့ကဘုရားကျောင်းမှာတွားရောက်ပြီးတော့ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ဘုရားကျောင်းတစ်ဝိုက်မှာတော့ဒီရီလင်္ကာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအဖြစ်နဲ့ချထားပါတယ်။ဒီစပွဲတော်ဝတ်ပြုဆုတောင်းပွဲအတွက်မှာဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်တိစုံနေပြီးတော့ IS ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တိုက်ခိုက်မှုဖြစ်ပြီးနေ့ရက်အကြာမှာပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တောင်ဝင်ရှိသူတွေအကုန်လုံးကိုဖမ်းဆီးတာတုံ့တင်တာတွေလုပ်ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တိရီလင်္ကာနိုင်ငံဟာကဘာလုံးဆိုင်ရာကြမ်းဖက်ဝါဒရဲ့ချင်းကြောက်မှုကိုခံနေရတယ်လို့ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်အခါမှုနဲ့ပတ်သက်တဲ့ကွန်ရက်အတော်များများကိုချေမုန်းနိုင်လိုက်ပြီမဲ့လည်းဗုဒ္ဓဘာသာဝင်အများစုရှိတဲ့သီရိလင်္ကာနိုင်ငံအနေနဲ့အနာဂတ်မှာဒီလိုတိုက်ခိုက်မှုတွေကိုကာကွယ်နိုင်အောင်နိုင်ငံတကာရဲ့ကူညီတွေကိုပို့ပြီးတော့လိုအပ်တယ်လို့ဝန်ကြီးချုပ်ကသီရိလင်္ကာပါလီမန်ကိုပြောပါတယ်ဒီစိန်ခေါ်မှုကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက်ပြည်ပကမိတ်ဆွေနိုင်ငံအနေနဲ့ထောက်လှမ်းသတင်းများဝေဒါတွေလုပ်ဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်သီရိလင်္ကာနိုင်ငံဦးဆောင်တဲ့နိုင်ငံ၈နိုင်ငံကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေပြီးတော့ဒီထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်ခင်ဗျာ
Nangan she by cartive data become utwin a jump at the Malu Dandia she do she ute song getelo. Saudi Arabia Pide Wunjiga Piovare, Menesini Niga Shia Muslim Yazu Nitaya, Cartive Data Tarot Joma, Lonyo Yita Dune Apian Lam Picamu Utwin, a jump at the Malu Yusaya Duri, the Song Gedava, a jump at Loya Julum Botwe, jump at the Mari Tarot Joma, Bo Aun Nidelo Dinare Dre, Lonyo Yita Pwega Sini Wea Daikaita Pichao, Saudi Pide Wunjiga Piovare, Bashan ပင်လေကွေကဒီဒီတာမှာရင်းနှီးကိုအရန်တူလောင်ထားတဲ့နေရာလေးဖြစ်ပါတယ်။တန်မြတ်ရှိအကျန်းဖက်သမားတွေကနိုင်ငံအတွင်းအရေးကြီးအဆောက်အုံတွေနဲ့လုပ်ငန်းတွေကိုပြတ်မှတ်ထားတိုက်ခိုက်ဖို့ကြံစီခဲ့တယ်လို့
England Premier League အမပေးဘောလုံးပွဲရဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့မှာကစားနေပြီးတော့ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ပွဲတွေအားလုံးကိုကြပြိုင်တဲ့ကစားနေပါတယ်။လီဗာပူးအသင်းကဝုတ်အသင်းနဲ့ကစားနေတာမှာတော့လီဗာပူးကနှစ်၄၀ကစားပြီးချိန်မှာတကိုးကိုးမရှိနဲ့ဥဆောင်နေပါတယ်။လီဗာပူးအတွက်ဂိုးကိုတော့မာနေကသွင်းပေးထားတာပါ။တစ်ဖက်မှာလည်းဒီလီဗာပူးနဲ့အပြိုင်ချန်ပီယံဖြစ်ဖို့အမပေးစရာထိ ကိုနဲ့ဦးဆောင်နေပါတယ်မန်စီးတီးအတွက်ဂိုးတွေကိုတော့အဂွေရိုးနဲ့လပေါ်တို့ကသွင်းပေးတာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအကျဉ်းသားလွတ်မြောက်ရေးတောင်းဆိုလှုပ်ရှားမှုတွေအကြောင်းဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ရှင် ဥပဒေပုံမှန်မျိုးမျိုးနဲ့ဖန်ဆီးထိန်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုချွင်းချက်မရှိအမြန်ဆုံးလွတ်မြောက်ရေးအတွက်ဆိုပြီးဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေစတင်ပြီးတော့စုစည်းလှုပ်ရှားလာပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အကြေချုပ်ကြခံနေရတဲ့အခြေအနေကတောင်းဆိုလှုပ်ရှားမှုမျိုးအတိုင်းလှုပ်ရှားဆော
ပြည်တွင်းစင်ရက်တက်ရေးငញ្ញရေးလှုပ်ရှားသူတွေစားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံမှန်အမျိုးမျိုးနဲ့ပြည်ထောင်စီထောင်ချခံခဲ့ရတယ်လို့အများပြားဟာလဲဆွဲချက်အမျိုးမျိုးနဲ့တရားရင်ဆိုင်နေရတဲ့ဖြစ်တာမို့ဒီလူတွေလူမျိုးရေးတောင်းဆိုလှုပ်ရှားမှုတရက်ကိုစတင်လှုပ်ရှားနေကြတာဖြစ်ပါတယ်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တစ်ချိန်လုံးကနေအကျယ်ကျောက်ကာ
ဒီလောက်ရှားမှုရဲ့အဓိကတောင်းဆိုချက်တွေကိုတော့အတန်အဖွဲ့ကကိုရဲဝေဖြိုးအောင်ကအခုလိုပြောပြပါတယ်မဆိတ်ကအဓိကတောင်းပြကျွန်တော်တို့ပေးခြင်းပါတယ်နံပါတ်၁ကတော့ဒီလက်ရှိထောင်ချပြီးသားဒီနိုင်ငံကြီးအကျဉ်းသားအလုံးကိုထွန်းချက်မရှိပြန်လှုပ်ပေးဖို့ဆရာတော်နံပါတ်၁ပေါ့နော်နောက်တစ်ခုကတော့ဒီလက်ရှိမှာအကျဉ်းတော့မကြသေးဘူးတချို့တွေကအထောက်ခံနေရတယ်တချို့တွေကအမားခံနေပြားရင်ဆိုင်နေရတယ် နံပါတ်3အနေနဲ့ကတော့အစိုးရတွေပြည်ကမှာဟိုအနာရပါတီဖြစ်တော်ကိုယ်စားလှယ်တွေပြည်ကမှာတက်မတော်တွေအနေနဲ့နောက်ထပ်နိုင်ငံရေးရာတရားဆွဲဆိုမှုတွေမပြုလုပ်ဖို့ပေါ့နော်အခုကအမှန်ဆိုရင်ဒီမိုကရေစီစနစ်လက်ထက်မှာဒီဖိတ်ရှိပြီးခံပြီးတော့ဒီပြည်သူ့ရဲ့ဆန္ဒကိုလိုက်တဲ့ဒီအချင်းချင်းတည်းရဖြစ်ရမယ်အစားအဲ့လိုမဟုတ်ဘဲနဲ့ပြည်သူကတစ်ခုခုဝေဖန်ထောက်ပြတာလေးရှိခဲ့လို့ရှိရင်ဒီစစ်တပ်ကြီးမခံမနဲ့တရားဆွဲဆိုရဲ့ဒီအချင်းပေါ့နော်ဒီလုံးဝမလုပ်ဖဲနဲ့ပေါ့နော်ဒီပြည်သူကိုတရားပြန်ဆွဲတဲ့ဟာကိုရပ်တန့်ဖို့ပေါ့အဓိကအဲ့3ခုတော့ကျွန်တော်တောင်းဆိုချင်ပါတယ
်ဒေါက်ဆန်းစုကြည်ကိုရိုင်းနိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရလို့တစ်ချိန်လုံးကပြောဆိုခဲ့ဘူးတာမို့နိုင်ငံဒီမိုကရေစီအပြောင်းလဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေချင်းချက်မရှိပြန်လွတ်ပေးဖို့ကိုသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်သူအားလုံးကိုတောင်းဆိုတာဖြစ်တယ်လို့အတန်းအဖွဲ့ကပြောပါတယ
်ဒီတောင်းဆန်းစုကြည်ကဒီဒီနေ့အကျေဆုံးကလုံလောက်လာပြီးနောက်ပိုင်းမှာအဲ့အင်တာဗျူးတစ်ခုမှဆိုဒီတောင်ဆဲစုကြည်ပြောခဲ့တာကအချင်းအောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးတစ်ယောက်ပဲရှိနေခြင်းရင်တောင်မှဒါကဟိုတိုင်းပြည်သားဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဆိုပြီးတော့ဒီသူပြောခဲ့တာရှိရပေါ့နော်ဒါပေမဲ့လက်ရှိဒီတောင်ဆဲစုကြည်ဒီအစိုးရဖြစ်လာတဲ့အော်အနာပါဝါရရှိလာတဲ့အစိုးရတက်တန်းလက်ထက်မှာတော့ဒီနိုင်ငံရေးအကျဉ်းသားတွေကတော်တော်များများထောင်ထဲမှာရှိနေရပေါ့နော်ကျွန်တော်တို့တွေက
ဒါကြောင့်မလို့ဒီအမိန်ကိုပြန်အသက်သွင်းပြီးတော့ဒီပြန်လောက်လာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားလူမျိုးရေးသူကိုယ်တိုင်အကျဉ်းသားဝတ်စုံဝတ်ဆင်ပြီးတော့ဦးဆောင်ကြိုးပမ်းခဲ့တဲ့ဟန်တာဝရီဥဝင်တင်ကိုလည်းဂုဏ်ပြုသောအဖြစ်အကျဉ်းသားလူမျိုးရေးဘလူးရှက်ကမ်ပိန်းမှာအပြာရောက်အကျဉ်းသားဝတ်စုံနေဝတ်ဆင်ပြီးတော့မိမိတို့လွတ်လွတ်နဲ့နိုင်ငံရေးအကျဉ်းသားရဲ့အမိကိုလက်
ก็ยังที่เราว่ามาที่ที่เราจะกันไม่ได้พอแล้วไอ้มามาที่ตอนนั้นสุดที่เราเนี่ยหลายเอกามาที่คุณอาชาเราในเกณฑ์ที่นายจะเข้ามาสักแต่งเรียบร้อยไอ้มาในเกณฑ์เข้ามาไปที่จันทร์ดีจ่ายให้เราไว้ไว้เดือนนี้ด้วยที่อาจารย์เราที่ตัวเองเข้าอยู่เจ้าเนี่ยที่ทางที่เราผู้ส่งอาจารย์ก็แบบอย่างนี้ไอ้เจ้าเราผู้ส่งอาจารย์เนี่ยตัวเล็บพวามาที่ตอนนั้นสุดที่เราที่ที่ด้วยที่ตอนนั้นสุดที่เราเนี่ยที่จริงเนี่ยอาจารย์ดูดีโอที่กันไม่โอ
ကျွန်တော်တို့ဟိုပေါ်တော့လော်လော်လုံးတင်တယ်လော်လော်လုံးရမယ်ရလို့ကျွန်တော်မြင်နေပေါ့နော်အကျဉ်းတော်တွေတဲ့ဆက်သွေးဥပဒေပုံမှန်66ကားကြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်ရသဇကြီးပုံမှန်900 ငါရဲ့တကြွလှူရှားသူတွေလူခွင့်လှူရှားသူတွေအကျဉ်းချခံရတာတရားရင်ဆိုင်နေရတာတွေကိုအမြန်ဆုံးချွင့်ချက်မရှိဖြတ်သိမ်းပေးဖို့ကိုလည်းဒီအပြရန်ဝတ်စုံကမ်ပိန်းကတောင်းဆိုပါတယ်ရက်ဖတ်အဖွဲ့အစည်းတွေလူခွင့်လှူရှားသူတွေပူးပေါင်းပြီးတော့တို့ရဲ့အဖွဲ့အဖြစ်နဲ့ဧပြီလ23ရက်နေ့ကစတင်ဖွဲ့စည်းပြီးဒီလှူရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းလှူရှားမှုကိုဦးဆောင်သူတွေကဖ
ဝင်တိုင်းတွင်တည်သူတွေရဲ့တာဝန်သိလိုက်ပါဆောင်ရွက်မှုတွေရှိလာဖို့ပပောင်းဆောင်ကကြိုးစားအထောက်အခံကြောင်းကိုလည်းသူကပြောပါတယ်မြို့တော်ဝင်တာဝန်ယူခဲ့တဲ့၃နှစ်ကျော်အတွင်းဘာတွေပြည့်ပြည့်စုံအောင်ဆောင်ရွက်နိုင်ခဲ့ပါသလဲလက်ရှိမှာဘာတွေကိုအဓိကထားဆောင်ရွက်နေပါသလဲအပြောင်းလဲဖော်ဆောင်ရမှာကြုံဆုံရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုမန္တလေးမြို့တော်ဝင်ဦးရဲလွင်ကိုမှတ
ဒီလိုမျိုးဒီအများကအသိနဲ့ပြူတဲ့ဒီကုသက်ပြောင်းလဲမှုတွေဒီမန္တလေးမှာ၃မြေတာကာလအတွင်းမှာတော်တော်လေးကြီးသက်သာဆွေးခဲ့ရပါတယ်ဆိုတော့ဒီအပြောင်းလဲရဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပေါ့နော်ဒီကိုအားရခြင်းနဲ့ဆရာအကောင်းဆုံးဘာတွေဒီ၃မြေတာအတွင်းမှာကိုယ်ကိုစွမ်းဆောင်နိုင်ခဲ့တယ်လို့ဆရာယူဆပါတယ်ဆရာအဲဒီ၃မြေတာအတွင်းမှာပြောင်းလဲခဲ့တယ်မှာပေါ့နော်အားရခြင်းနဲ ထဲမှာပြောလို့ရတာတွေကတော့ကျွန်တော်တို့လည်းလက်ကတ္တကံတင်ခံလန်းနေခင်းနေဟာပေါ့နော
်ကျွန်တော်အရင်ကမန္တလေးကိုရောက်ခဲ့ရင်းဆရာအခုတစ်ခေါက်လာနေတထုပ်กว่าပါတယ်လမ်းလေးလည်းပို့ပြီးတော့တန့်ရှင်းသွားတယ်ပို့ပြီးကောင်းသွားတယ်နောက် traffic အထူးသဖြင့်အပြောင်းလဲရတော့မြင်ရပါတယ်ဆိုတော့ပြီးတော့ကျွန်တော်တို့ကြားရတယ်ဆရာတို့ဒီ smart city ဆိုတဲ့ဒီခင်မီနီးပညာတွေကိုသုံးပြီးတော့မှဒီမြို့တော်ကို traffic နဲ့ပိတ်အောင်လို့ပါအောင်လုပ်တယ်ဆိုတာကြားတယ်အဲ့ဒီစီမံကိန်းအောင်ဆရာဘယ်လောက်တိုင်းကတည်းအောင်မြင်နေပြီလဲ
အခုတော့ဒီကတော့ကျွန်တော်တို့က2016နှစ်ကစတာပေါ့နော် traffic အတွက်ပို့လို့ကျွန်တော်လို့ရတာအများကြီးပါအများကြီးပါဆိုတာကနံပါတ်1ချက်ကဟိုပေါ့နော်လမ်းတွေကိုကျွန်တော်တို့တနည်းပြန်ချဲ့တယ်အောက်မှာကားသွားတဲ့တန်းရအောက်ထဲမှာဆန်ဆလုပ်စီထင်လာတယ်အထက်သားချင်းအဖြစ်ဒီပေါ်ဖြတ်သွားတဲ့ကားတွေပေါ်ကြည့်ပြီးတော့သူကငကိုရဲရတယ်လေကျွန်တော် setting နဲ့လုပ်ထားတယ်အဲကွေကျော် block ပေးမယ်တိတိကို block ပေးမယ်ညာဘက်ကွေတာ block ပေးမယ်ပေါ့နော်အဲဒီ sensor ကားတွေတော့တွေ့ပြီးတော့သူကသူ automatic ပြန်ပြီးတော့setting လုပ်တာရှိတယ်နောက်တစ်ခုကဒီဘက် loop ကရောဟိုဘက် loop ကို information ပေးတာရှိတယ်အဲ့တော့ဒီ point တစ်ခုကကတ်နေပြီမဲ့လေဒီကြားထဲမှာ problem ရှိ information ရတယ်ပေါ့နော်နောက်ထပ်အများကြီးရှိသေးတယ်အများကြီးရှိသေးတယ်ဆိုတာ details ကိုကိုင်ရတယ်ဒီပုံမှာဖြတ်သွားတဲ့အဲ traffic flow ပေါ့နော်အမှန်တပိုင်းနေ့လည်းပိုင်းညနေပိုင်းဘယ်ချိန်မှာ congestion block ကိုများတယ်အဲ့တော့ future ကျွန်တော်တွေ့လို့ရတော့ပေါ့အဲ့ဒါပဲ infrastructure တချို့ကလည်းကြတော့ဈေးကွန်ကျက်စစ်တိတ်များတော့ကျွန်တော်ချက်ချင်းချင်းမလုပ်နိုင်တော့ဂျပန်နဲ့ဂျိုက်ကရဲ့ grant ကိုကျွန်တော်တင်ထားတာ ကျေးဇူးကျေးဇူးနဲ့ကတော့ဖြတ်သွားပြီးဟိုဘက်က2020လောက်မှာရမယ်လို့ယူဆပါတယ
်ပြီးနောက်တစ်ခုကျွန်မသတိထားမိတာကအရင်တော့ဆိုရင်ဒီမှာဒီကင်းစောက်တော့မှလူရရက်တာလို့စိုးသွမ်းတဲ့ဟာကြီးကြားရတယ်ဒါပေမဲ့အခု3ရက်ကျွန်းမှာလည်းအဲ့ဒါတော့ကြာသွားတယ်လို့ထင်နေဆရာသိနေကြရအောင်ဒါဝီရောဆရာတို့စနစ်တကျဘယ်လိုဟိုလုံချိုးရတာဘယ်လိုများထိမ့်ချုပ်ခဲ့တာလဲဒါဟော
ဆိုတော့နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့အတိုင်းဒေသကြီးနဲ့ဆိုင်နေပေါ့နော်ကျွန်တော်တို့တွေအဲ2018အစပိုင်းလောက်မှာအဲ primary ကအရင်များလာပါလေဘလို့များလဲဆိုတော့ hit and run ပေါ့ဆိုတော့အရာစဉ်တို့ဆိုလို့ချက်ပါဟုတ်မယ်ဒါပေမဲ့အဓိကတော့ tablet ပြဿနာပေါ့နော်ဒီစီကတ်တော့တဲ့လူကသူဘလောက်ပဲရရရိုက်ပြီးတော့သူလူသွားတယ်ပြီးရတော့နေရောင်းနေပြီးတော့ဆေးဝယ်တယ်ပေါ့နော်ဆိုတော့အဲဒါတွေများလာတဲ့အခါ multiple လုံးတွေလုံချုံရင်းစီမချက်ကြီးချပါတယ်အဲတော့အညာဆက်ကင်းနေပတ်ကင်းနေဝကင်းနေအဲအဲ့ဒီကနုတ်တဲ့ပြင်ကိုကျွန်တော်တို့ကဒီစီမံသားအနေနဲ့ဘယ်လိုရှုထောင့်အောင်ကူနိုင်မလဲဆိုတော့ကျွန်တော်စဉ်းစားတယ်အဲ့တော့နည်းနည်းလေးမှောင်နေလုပ်လို့ရတယ်သိရင်လုပ်လို့မရဘူးအဲ့တော့ကျွန်တော်ဒီလမ်းလေမိတိုင်ထွန်းနာရဲ့ဘေးရမိတိုင်နေထွန်းနာလည်းအဓိကအဲ့ဒါပါနေ့နဲ့ညနဲ့ဟောပေါ်တော့ခွဲလို့မရအောင်လုပ်တယ်ဒါပေမဲ့လည်းကျွန်တော်တို့နဲ့ lighting system က LED light ကြီးနော်တစ်ခုကquality light ကြီးဆိုတော့ opal လို့ပါလို့သုံးတော့အဲလူများအLED 120 watt တဲ့ဒီဟာမီတာစာတက်တာပါတယ်တမျိုးတော့မှမဘယ်တော့မှပုံမကုန်ပါဘူးအဲဘာလို့ဒီပြော crime ကညမှာဖြစ်တဲ့ crime ပေါ့နော်ဒီ crime ကတော်တော်များများရွတ်သွားပါတယ်ဒီ light လုပ်ပြီးတော့ဟုတ
်ဆရာတို့ဒီလိုအပြောင်းလဲကိုအလွယ်တကူနဲ့ရခဲ့လို့တော့မယူဆပါဘူးဆရာဆရာဒီဆရာတို့ဒီအခုလိုဆောင်ရွက်တဲ့ချိန်မှာကြုံရတဲ့အခက်အခဲရှင်လည်းပြောပြပေးပါအောင်ဆရာ
ဒီချမ်းသာတာရော့သွားတာလေနောက်တစ်ခါဟိုတဘောကကျွန်တော်တို့ဟိုပစ္စည်းရော့သွားတာတော့အရေးမကြီးဘူးပိုအရေးကြီးတာဝန်တန်းနေတဲ့ပြည်သူတွေရဲ့ mindset စီ attitude စီ behavior စီလုံးဝကျောင်းသွားတယ် corruption rate ကကောမှာအမြင့်ဆုံးဖြစ်သွားတယ် bribery and corruption ပေါ့နော်အဲတော့ဟောပေါ့ဒီပြည်သူတွေဘက်ကြောင်ဘာတွေကျောင်းသွားလဲဆိုတော့ဒီ tax and tariff တွေမပေးချင်တော့အခွန်အခတွေမဆောင်ခြင်းမူစီကံတွေမလိုက်နိုင်ခြင်းမူဥပမာအမိုက်နဲ့ပတ်သက်တဲ့စီကံ coronary စီကံဟိုငွေရောမရှိဘူးဒါတွေနောက်တစ်ခုကဥပမာ bus ကစီးရဲ့ကျွန်တော်ငွေရောဆိုရင်အဲဒူဂျီတွေကွဲဆောင်သူ့ရဲ့ကျွန်တော်ချင်းထားပေးရဲအဲ့တော့ဥတော့အဲ့ဒီခြင်းမူမရှိတော့ဘူးအဲအဲ့လိုပဲအဲတခြားလဲကြောင်းနေသွားတာလေတော်တော်များများရှိပါတယ်ဒါပေမဲ့ဒီ၃နှစ်အတွင်းမှာတော့ကျွန်တော်တော်တော်လေးကြောင်းလဲနိုင်ခဲ့ရပေါ့နော်ကြောင်းလဲနိုင်ခဲ့ရဆိုတော့ပြည်သူတွေကအထူးသဖြင့်အဝန်တန်းတွေပါကျွန်တော်တို့ကြောင်းလဲနိုင်ခဲ့ပါတယ်ဝန်တန်းဆိုတာသူတို့ assignment ပေးရတယ်နောက်တစ်ခုက incentive ပေးရတယ်နောက်တစ်ခုကတော့ punishment ပေးရတယ်ပေါ့နော်ဒါလိုနည်းနဲ့ကျွန်တော်ဝန်တန်းတွေကိုဒီမျိုးစုနဲ့စီဝင်ရပါတယ် appreciation ဆိုတာဟိုတပေါ်ကကျွန်တော် promotion တွေပဲလုပ်မယ်ဆိုရင်လည်းကျွန်တော် company ဝင်ကိုယ်တိုင်လုပ်တယ်ဒီတော့ကျွန်တော်ကိုယ်တိုင်ပြန်ကြည့်ချက်ပြီးတော့ကျွန်တော်နဲ့သက်ဆိုင်ကွန်ပျူတာနဲ့တိုင်ပင်ပြီးတော့မှကျွန်တော်ပေးပါတယ်။ဘာလုံးဝမရှိအောင်ကျွန်တော်ပေးတယ်။အဲ့တော့အဲ့ဒီဒီချိန်ကစပြီးတော့နောက်ပိုင်းနေမှာဝန်ထမ်းတွေလုပ်ရလုပ်ချင်ကြတဲ့စိတ်ကလုံးဝပြောင်းသွားတယ်။ဘာတကယ်တောင်းနေသွားတာပါ။ဟု
တ်ကဲ့ဆရာ။နောက်ခုကတော့လေဆရာတို့ဒီမျိုးတော်ကြီးတစ်ခုလုံးကိုဒါတိုးတက်ပြောင်းလဲအောင်လုပ်ရတဲ့အချိန်မျိုးမှာမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ပြဿနာတွေကတော့ရှိရှိမှရှိတယ်။ဆိုတော့ဒီလိုသဘာဝပတ်ဝန်းကျင်နဲ့လည်းထိခိုက်မှုစိတ်မရှိအောင်မျိုးတော်ကိုဒီစာယာလှပအောင်လုပ်တဲ့နေရာမှာဟိုအခက်အခဲကြုံရတာရှိပါလားဆရာ
။အခက်အခဲကတော့အရင်ကကြိုင်ခဲ့တဲ့အခက်အခဲတွေပေါ့နော်။အဲသဘာဝပတ်ဝန်းကျင်ကိုထိခိုက်ဆုံးကတော့ကျွန်တော်တို့ကစီပင်ဆိုတော့ဒီအဲစီလန်စုပြည်ကြီးကလည်းကျွန်တော်နဲ့ဆိုင်နေ။အဲနော်ဟိုအင်ဖော်မန်တယ်လေကျွန်တော်ဆိုင်နေ air pollution ပေါ့နော်အဲနောက်တစ်ခုက underground water pollution ပေါ့နော်အဲတော့အဓိကအဆိုးဆုံးကတော့ underground water pollution ပဲဘာလို့လဲဆိုဒီစပုစုံနေဆောက်လိုက်တယ် infrastructure ဆိုပေါ့ဒီနော်ဆွဲခဲ့တဲ့ design ကဘာလဲဆိုတော့ဒီစပုစုံကထွက်လာတဲ့ waste water တစ်ချက်ကအရန်ပူပါတယ်နှစ်ချက်ကသူရဲ့ pH က very low pH နောက်တစ်ပြည်မှာဘီယိုဒီစီယိုရီက4000 5000အဲ့လိုများတယ်။ဒါတွေတိတ်များတဲ့အခါအဲ့ဒါကိုကျွန်တော်ဒုထောက်ဝီမြစ်တွေကိုတိုင်းဆွဖြစ်တယ်။အဲ့တော့ဒီ pipe တွေကဒီ heat တဲ့ pH ကြောင့်ကြာကြာမခံတဲ့ corrosive action ကြောင့် chemicals ကြောင့်လည်းပါတော့ဘောနော် gasket တွေအများကြီးပြတ်တယ်။အဲ့တော့စိတ်ဝင်တိချောက်မဲ့နေရာဒီစက်ပုစုံနဲ့တော်တော်ဝေးတယ်။ နှစ်မိုင်ကျော်တော့ဝေးတယ်အဲ့ဂျာထဲမှာအဲခဏခဏပေါက်တယ်နောက်ခဏခဏပေါက်နေတဲ့ဂျာတွေကဘာလို့ဒီ location ကြီးလဲဆက် location ကြီးတဲ့ရမှာခဲ့တာပေါ့နော် location နဲ့စစ်မှုဆိုဘေးမှာပဲရှိရမယ်ဒါမှမဟုတ်လေကျွန်တော်တို့ encourage လုပ်တာအခုပါလို့လဲဆိုတော့ဒီဘောဒီတည်နေတဲ့စိတ်ုံနေဆိုရင်28ရောရှိတယ်ဆင်းရဲပါတယ်အဲနည်းနည်းချက်တာလေဆိုတော့တော့ကချက်တာလေဆင်းနေမှာပေါ့အဲ့တော့သူတို့အားလုံးစုပြီးတော့သူတို့တဲ့ plan တစ်ခုခုအဲဇေယုတတ်တော်ဝင်နေကျွန်တော်ပေါင်းပြီးတော့ကျွန်တော်စူးစမ်းလုပ်တယ်သူတက်ကအာ international robot grant ဖော်မျိုးအဲ 65% ရတယ်အဲ့အဲ့ဟာစောင့်နေပြီပြီးကန်နေပြီပေါ့နော်ဒီ green အနေနဲ့ကတော့ကျွန်တော်တို့ကခုနပြောတဲ့လမ်းချဲ့နေရာတွေမှာတော့မဖြစ်မနေရှိရတော့ပေါ့နော်အဲ့တော့ကျွန်တော်တောင်းတိုင်ဟို15ဒီလောက်မြင့်တဲ့အပြင်ဆိုရင်တော့ကျွန်တော်တို့တခြားနေရာကိုရွှေ့ဆိုင်တယ်အကျုံပြီး platform တို့ကအပြင်ကကျွန်တော်မြိုင်နေတာကိုကျွန်တော်ရွှေ့ဆိုင်တယ်အဲ့ဒါပဲအပြင်ကြီးသွားတာတွေရောကျွန်တော်ခေါ်ရပါတယ်ဒါပေမဲ့လည်းပြန်အစားထိုးဆိုင်ဖို့နေရာလုပ်ပါတယ်အဲ့ဆိုဒီနေ့ခုနမေးရာဒီမှာဆိုရင်ကျွန်တော်အပြင်ကျိုးပြန်တသိန်း4000ကျိုးထားပြီးသားအဲ့ဒါကိုနောက်ထပ်တသိန်း5000လောက်ရအောင်ကျွန်တော်အလူရှင်တွေနဲ့ကျွန်တော်လည်းပုံပေါ်ပြီးတော့ကြိုးစားနေတော့ပေါ့
ဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့ပါ
ဆောင်ရွက်ခရရတော့အများကြီးပါ3နှစ်တာကာလအတွင်
းဟုတ်ကဲ့
ခက်ခဲကြီးလည်းရှိတယ်ဒါပေမဲ့လည်းအများကြီးဟိုအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့ပြီဆိုတော့လာမယ့်ရှေ့နှစ်နှစ်မှာရောဆရာစံနေလေးရဲ့တက်တမ်းမှာရောဆရာဘယ်လိုကိစ္စတွေကိုအဓိကဦးစားပေးပြီးတော့အပြောင်းအလဲကိုပေါ်ဆောင်တော့ရှိပါလဲရှင
်အဓိကသွားကျင်တာကတော့ကျွန်တော်တို့က IoT based facility ဖြစ်အောင်အဲ infrastructure ဆီအကုန်လုပ်နေတယ်ဥပမာ traffic light ပါဆိုရင်ဟောပေါ်တော့ HIK IVMS for intelligent vehicle management system ကျွန်တော် camera စီထည့်ထားတယ်အဲ့ဒီ camera စီကဟို violation of the vehicle see would detect out there so lane change လုပ်တာကြောင်းပြန်ဝင်လာတာ red light ကိုဖြတ်သွားတာလူစောင့်ကြည့်စရာမလိုအဲ့တော့ပဲ fleet management system see လုပ်ထားတယ်အမိုက်ကအရင်ကတော့ GPS tracking ပဲပေါ့နော်ဆိုတော့နောက်ပိုင်းကျတော့သူ assignment ပေးထားတယ်ဘယ်နေရာမှာဘယ် point ကြောင့်ရက်ပါဘယ် point ကြောင့်ရင်တော့ဘာလဲဘယ်လိုခုမလဲဒီရက်ပြီးတော့ဒီလာပြီးအမိုက်ပစ်တဲ့လူတွေကိုစောင့်ပေးပါသူဘလောက်ဘယ်နှမိနစ်စောင့်နေလဲဘယ်လိုသွားလဲဒီ point မှာရက်နေရအားလုံးကျွန်တော် check လုပ်ရတယ်အဲဒါပေမဲ့ infrastructure ကြီးကကျွန်တော်က ongoing process ပဲရှိနေတယ်အဲအခုတော့လောလောဆယ်ခဏအခက်ခဲတွေ့တာပေါ့အဓိက digitalization ထုတ်တဲ့အခါမှာ advantage အများကြီးပါအဲကျွန်တော်ကကန်ကောင်းတာအဲ list လုပ်လို့ရတယ်ဘာလို့လဲလူများတွေကြော်ဖြတ်လာတဲ့system ဆိုကျွန်တော်ကြော်မယ်အခုဆိုရင် mobile payment ကိုကျွန်တော်တော့တော့ cut system နဲ့ mobile payment ကိုတော့ကျင်တာပါလေအဲဒီလိုပါပဲအများကျန်တဲ့ sector စီလည်းအများကြီးပဲလုပ်နေတယ်ကျွန်တော်တစ်ခုတည်းပြောချင်တာကတော့အဲမာလေးမြို့ကြီးမြို့ပါရီပေါ့နော်ဆိုတော့ဒီလမ်းပြီဆိုရင်ခုတူတာအဲ1 billion ဒီပါရှိပါပြီဝေတဘူးပြီးတော့66 million ဆိုလည်းတင်ကား foundation နဲ့တူတာ2 billion ပေါ့ပါအဲကျွန်တော်ဒီလမ်းလေးမှာထုံးမဲ့လမ်းဒီတိုင်း project ကပြီးသွားပြီ။ရက်ွက်တွေမှာထုံးမဟာ။ညရက်ွက်တွေကကျတော့ကိုရက်ွက်တက်ကိုလာလို့ရတယ်။အဲ့တော့အဲကျွန်တော်ကဘယ်လိုခေါ်မလဲ။မာလိမျိုးကအဲ7တခုနဲ့ပြရမှာပေါ့။ကျန်တဲ့ဌာနဘောင်းစုနဲ့လည်းကျွန်တော်ကချိန်ဆက်ရှိပါတယ်။နောက်တစ်ပြည့်အထွေအချိုယူစီဌာနပေါ့နော်။အဲနောက်အဲ NGO စီတွေနဲ့ကျွန်တော်တို့အများအားဆက်သွယ်ရှိသူပဲ။အဲဘောနောကြီးစုလေးနဲ့လည်းအများအားပူပေါင်းမှုရှိပါတယ်အလိုအားတစ်စီကလုံးနဲ့ပ
ါဟုတ်ကဲ့ပါဆရာဒီကြီးများတင်ပါတယ်ဆရာဘုရားဖြစ်ကြပေးတာ
မတ်ခေချူတွင်စီစဉ်တက်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစည်းအဝေးကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဗီအိုမြန်မာပိုင်းရဲ့အတန်းနဲ့အစည်းအဝေးကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ25 32 51အခုလိုစနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကန္တာအစဒီကနေ့ကြာရောက်တဲ့အမေများနေ့အထူးအစီအစဉ်တို့ကိုနားဆင်ကြရမှာပါ။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းပုံမှန်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မမြသတင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့မေလ10ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတနင်္သာရီတိုင်းကော့တောင်းမြို့နယ်က NLD အမတ်ဦးခင်စော်ကထူးခြားတဲ့မေခွန်းတစ်ခုတင်သွင်းခဲ့ပါတယ်။သူမေခွန်းကတော့လွတ်တော်ကိုယ်စားလှယ်များ၏လှုပ်ရှားမှုများအပေါ်စစ်ဘက်ဆိုင်ရာလုံခြုံရေးစာရဖအဖွဲ့များ၏ဆောင်ရွက်ချက်များသည်ဥပဒေနှင့်ညီညွတ်ခြင်းရှိမရှိဆိုတာပဲဖြစ်ပါလေ။တကယ်တော့ဒီပြဿနာဖြစ်နေခဲ့တာအချိန်တော်လေးကြာမြင့်ခဲ့ပြီးအခုမှလွတ်တော်တွင်မေခွန်းအဖြစ်ရောက်လာတာပါ။သူ့ရဲ့မေခွန်းဟာတိုင်းပြည်မှာအရေးကြီးဆုံးပုဂ္ဂိုလ်တွေလို့သတ်မှတ်နိုင်တဲ့ရွေးကောက်ခံဥပဒေပြုအမတ်တွေရဲ့အခန်းကဏ္ဍနဲ့သူတို့အပေါ်စစ်ဘက်ဆိုင်ရာကဘလို့သဘောထားနေသလဲတပ်မတော်ကအရက်ဘက်စစ်ဘက်ဆက်ဆံရေးကိုဘယ်နည်းဘယ်ပုံပုံဖော်နေသလဲဆိုတာကိုမေးလိုက်တဲ့မေခွန်းလည်းဖြစ်ပါတယ်မေခွန်းနဲ့ပတ်သက်ပြီးဥခင်စောဘာပြောသလဲဒါကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဘလို့ပြန်ဖြေသလဲဒီကိစ္စလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်ဘလို့သက်ရောက်မှုရှိနေသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
လွတ်တော်တွင်မှ NLT အမတ်ဥခင်စောပြောတာကသူတို့အနေနဲ့လွတ်တော်နားချိန်မှာကိုမဲဆန္ဒနဲ့ကိုသွားမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးလွတ်တော်အတွေ့အကြုံရှင်းနေတာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဖိတ်ကြားလို့အခမ်းအနားတွေအစည်းအဝေးတွေတက်ရောက်ရတာစတာတွေကိုဆောင်ရွက်ရတဲ့အကြောင်းဒီလိုဆောင်ရွက်တဲ့နေရာမှာစစ်ဖက်ဆိုင်ရာလုံခြုံရေးစာရဖတ်တပ်ဖွဲ့ဝင်တွေကနေအမတ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တာတတိယယူတာအတန်ဖန်းတာဓာတ်ပုံရိုက်ယူတာတွေလုပ်တယ်လို့ဆိုပါတယ်ဒီနေရာမှာအာဏာပိုင်တွေနဲ့အတူတက်ရတဲ့အစည်းအဝေးတွေအခမ်းအနားတွေမှာဒီလိုလောက်တာပြဿနာမရှိပေမဲ့လွှတ်တော်အမတ်တွေနဲ့သူ့မဲဆန္ဒရှင်တွေတွေ့ဆုံပွဲလိုမျိုးမှာစောင့်ကြည့်တာတတိယယူတာဓာတ်ပုံရိုက်တာအတန်ဖန်းတာမျိုးတွေကတော့မဲဆန္ဒရှင်တွေရောအမတ်တွေကိုယ်တိုင်မှာလွတ်လပ်မှုမရှိသလိုလုံခြုံမှုမရှိသလိုတရားဥပဒေမရှိသလိုခံစားနေရတယ်လို့ဆိုပါတယ်ဒီလုပ်ရက်တွေဟာ2019ခုနှစ်ကပြတန်းခဲ့တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့ရောညီညွတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်သွားခဲ့တာဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဒုဝန်ကြီးဗိုလ်ချုပ်မြင့်ွယ်ပြန်ဖြေတာကအမတ်တွေအနေနဲ့သူတို့အလုပ်သူတို့လုပ်တာပွင့်လင်းမြင်သာမှုရှိရှိလုပ်နေတာသာဖြစ်တယ်။စာရဖတ်တွေကလည်းသက်ဆိုင်ရာနေပြည်တော်ကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးထူးခြားသတင်းရယူတာမျိုးပဲဖြစ်ပြီးအမတ်တွေကိုပုဂ္ဂိုလ်ဆိုင်ရာစောင့်ကြည့်သတင်းရယူခြင်းမျိုးမဟုတ်တဲ့အကြောင်းတကြောက်ဆာဖအဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တရားဥပဒေချိုးဖောက်ရာမရောက်ကြောင်းဖြေကြားသွားခဲ့ပါတယ်။အခုလိုအလားတူပြဿနာမျိုးအရင်သမရဦးသိန်းစင်အစိုးရလက်ထက်ကလည်းရှိခဲ့မှုပါတယ်။အဲ့ဒီချိန်ကအေယာဝတီတိုင်းလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဟောင်ဦးဆန်းစင်ဟာခုလိုပဲဆာဖအဖွဲ့ဝင်တွေရဲ့တကောက်ကောက်လိုက်တာခံရပါတယ်။ဒါဒီမကဦးဆန်းစစ်ပြန်သွားပြီးနောက်ပိုင်းသူတဲခိုခဲ့ရာကလူတွေသူတွေ့ဆုံခဲ့သူတွေကိုစာအဖကပြန်စစ်ဆေးမေးမြန်းတာလုပ်ခဲ့လို့အဲ့ဒီပြဿနာအေယာဝတီတိုင်းလွတ်တော်ရဲ့အထိရောက်ခဲ့ပါသေးတယ်။နောက်ပိုင်းအားလုံးသိကြပြီးဖြစ်တဲ့အတိုင်းတိုင်းလွတ်တော်ဥက္ကဋ္ဌကနေသာသနာရေးဝန်ကြီးဖြစ်သွားတဲ့ဦးဆန်းစစ်ဟာကြက်သိမ့်တရာမရှိတဲ့ငွေကြေးကိုမလျော်မကန်လုပ်မှုနဲ့ထောင်ဒဏ်နှစ်ရှည်ချမှတ်တာခံလိုက်ရပါတယ်။
ဒီနေရာမှာတကယ်မေးခွန်းထုတ်ဖို့လိုတာကစာရဖအဖွဲ့ဝင်တွေကိုတက်မတော်ခေါင်းဆောင်တွေကပေးအပ်ထားတဲ့တာဝန်မှာဗိုလ်ချုပ်မြင့်ွယ်ရဲ့အဖြေမှာသူတို့တာဝန်ဟာသက်ဆိုင်ရာနေမီတွေကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စကိုစောင့်ကြည့်စုံစမ်းထောက်လှမ်းဖို့ဆိုတဲ့သဘောတွေ့နိုင်ပါတယ်။တက်မတော်တရက်အတွက်ဒီကိစ္စတွေစုံစမ်းထောက်လှမ်းဖို့လိုသလားမေးခွန်းထုတ်စီရပါ ဒီကေရောအရင်ကစစ်အာဏာရှင်အစိုးရလက်ထက်တုန်းကအတိုက်ခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ချေမှုမှုစစ်ထောက်လန်ရေးအဖွဲ့ဖွဲ့စည်းတာဝန်ပေးရခဲ့တယ်လို့စစ်ထောက်လန်ရေးအဖွဲ့ကိုဖျက်သိမ်းပြီးနောက်ပိုင်းစာရဖအဖွဲ့ကိုဆက်ပြီးတော့အမွေဆက်ခံခိုင်းနေတဲ့ဘောဖြစ်နေပါတယ် အရင်ခေတ်အခါကစစ်အစိုးရတည့်ရအနေနဲ့အတိုက်ခံအဖွဲ့အစည်းနိုင်ငံရေးသမားတွေကိုကင်တွယ်ဖို့ဒီလိုလုပ်ငန်းလုပ်တာကိုနားလည်နိုင်မိမဲ့ဒီကနေ့ ဒါနဲ့ပတ်သက်ပြီးတကောင်းနိုင်ငံရေးသူတည်တနာအဖွဲ့ရဲ့ဒါရိုက်တာကိုရဲကနိုင်ငံရေးသမားကြီးဦးတင်မောင်ဝင်းရေးသားတဲ့နိုင်ငံရေးသမားနဲ့ကျွန်တော်စာအုပ်ပါထောင်960ရွေးကောက်ပွဲအပြီးဦးနုရဲ့ပါထစာပါတီအနိုင်ရပြီးအခြေအနေနဲ့နှိုင်းယှဉ်တင်ကြောင်းသုံးသပ်ပြပါတယ် ဒီချိန်ကစစ်ထောက်လန်ရေးဟာနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေပါမကြံသတင်းလိုက်ယူတယ်ဆိုပြီးနောက်ကတကောက်ကောက်လိုက်ခဲ့ကြကြောင်းအဲ့ဒီလိုအခြေအနေကြောင့်နိုင်ငံရေးသမားတွေလွှတ်တော်အမတ်တွေတွေမကအစိုးရအဖွဲ့ဝင်တွေပါအနေကျုံနေကြကြောင်းနောက်ပိုင်းဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းတာနဲ့အဆုံးသက်သွားကြောင်းသတိပြုစရာဖော်ပြထားပါတယ်ပြောရရင်မြန်မာနိုင်ငံ
ပြည်သူလူထုကိုယုံကြည်ဖို့လိုပါတယ်။ဒါကြောင့်တမတော်ခေါင်းဆောင်တွေအနေနဲ့ပြည်သူလူထုကိုရောပြည်သူလူထုကရွေးချယ်တင်ပြလိုက်တဲ့ဥပဒေပြုအမှတ်တွေအစိုးရအဖွဲ့ဝင်တွေကိုပါယုံကြည်စေပါတယ်။တမတော်ခေါင်းဆောင်တွေအနေနဲ့ကိုယ့်ရဲ့အင်အားတွေကိုပြည်သူလူထုလုံခြုံရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေမှာပို့ပြီးအာရုံစိုက်သင့်တယ်လို့စာရဖတ်ကိုပေးထားတဲ့တာဝန်တွေနဲ့ပတ်သက်ပြီးပြန
အောင်မြင်ရပြည်တွင်သတင်းတုံးသက်ချက်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်နောက်ကြိမ်ပြန်ပြီးနားဆင်နိုင်ပါရဲ့ရှင်အခုလာမယ့်အင်္ဂါညတရက်လေးလိုက်ဆွေးနွေးခံမှုကိုဖိတ်ခေါ်ပြရစီရှင်
ပြောရှင်ပြပြည်သူအနေနဲ့ရွေးချယ်တဲ့လွှတ်တော်ကုလသည်တွေကိုဆရာဖဆစ်ဖက်ထောက်လိုင်းကြီးကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာမိကုံးထွက်လာတာနဲ့တူပဲတာမန်လူလူကြားထဲမှာလည်းစစ်ထောက်လိုင်းကြီးတွေရဲထောက်လိုင်းကြီးတွေရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့မိကုံးထုတ်เสียဖြစ်လာပါတယ်လွှတ်တော်မှာပြောင်းလဲပြီးသားနိုင်ငံသားများ၏ပုဂ္ဂ ဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လားကျွန်တော်တို့ဖြူရီတော်ရရှင်တွေကြားမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါလားအင်္ဂါနေ့ညတဲ့လေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်များလိုရဲ့တော်ရရှင်တွေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလေးလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာ ည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလက်ချာကိုထပ်မံဖိတ်ခေါ်ပါရရှင်အခုဆက်ပြီးတော့ဒီကနေ့မေလ12ရက်နေ့မှာကြာရောက်တဲ့မိခင်များနေ့အတွက်မအေးသနာကျော်ရဲ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒါကတော့အမေတို့ပေးစာများအစီအစဉ်ဖြစ်ပါတယ်မအေးသနာကျော်ရဲ့အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ချစ်တဲ့အမေတောင်းစင်နေကောင်းပါနေချစ်တဲ့အမေ
မင်္ဂလာပါရှင်။မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုဂ္ဂိုလ်ဖြစ်ပါရင်အဲ့လိုမျိုးမြင့်မြတ်တဲ့မိခင်တွေကိုအထိတ်မှတ်ထားပြီးဂုဏ်ပြုတာတွေလည်းဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါ။ဒီနေ့မေလ12ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အောင်စုမှာမိခင်မြတာကိုအထူးအောက်မေ့ဂုဏ်ပြုတဲ့မိခင်ညနေဖြစ်ပါရင်ဒီတော့ဒီမိခင်ညနေမှာ VOA တစ်ချစ်ပြိသက်တွေကိုယ့်ရဲ့မွေးသမီးခင်ဓမ္မမို့ကိုယ့်ပေါ်မှာမိခင်လိုပဲကြီးစုစောင့်ရှောက်တဲ့သူတွေရဲ့ကျေးဇူးနဲ့မေတ္တာတရားတွေကိုအမှတ်တရစကလုံးနေနဲ့ရေးဖွဲ့ပြီးတော့မိခင်မေတ္တာကိုဖော်ကျူးဝေမျှလာပါတယ်။ ီလောကကြီးမှာအမေမရှိတဲ့လူသားတယောက်မှမရှိပါဒါကြောင့်မလို့အမေတွေအားလုံးစိတ်ရဲ့ကျန်းမာခြင်းကိုယ့်ရဲ့ချမ်းသာခြင်းနဲ့ပြည့်စုံကြပါစေဆိုပြီးတော့ Facebook တော်ရရှင်ကြောကြောမိခင်တွေအားလုံးကိုဆုတောင်းပေးလာပါတယ် Facebook ကတော်ရရှင်နောက်တစ်ယောက်ကျွန်တော်နာမည်ကိုထွေးသားများကိုကူစားပြုတဲ့အမေအတွက်ပါဆိုပြီးတော့ရေးဖွဲ့လာတဲ့စာရိုးလေးကတော့ကိုလော့လွယ်ဆယ်လပွားတင်းမင်းနဲ့ညားခဲ့တဲ့ဒီအမေအသက်ပင်သေးပါစေဝိညာဉ်တွေပျောက်ကျွေမတတ်တလက်လက်နဲ့ခံစားသားလာမသိစားမိမိဝေနာအဖြေရှာမရတဲ့ဒုက္ခကြုတ်ကြမတန်ပါပဲကွယ်နေမင်းရဲ့ကွယ်ဒီတောင်ရွယ်မှာဇရာအိုထောင်းတော်လေးသားတွေပဲစီရဂရေကရာမကားတဲ့ဒီကျေးစုဆက်လို့မကုန်ဘူးအထူးပြောစရာမရှိအသိပညာဗလာနတ်တိပဂတိဖြူစင်တော်ဝင်တဲ့အမေအနဲအမြဲလွမ်းပါတယ်အမေကွယ်ကောင်ကိုရောက်လာခြင်းကစပြီးတော့အခုချိန်ထိအကျွမ်းမဲ့မြစ်တာတွေပေါ့အေးရန်ပေးနေတဲ့မိမိဒေါ်ကျော့တာကိုချစ်ပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာစွာနဲ့အေးရန်နေကောင်းပါစေလို့အဝေးရောက်တာမောင်နိုင်ကဆုတောင်းပါတယ်။ကဘာဝကမိခင်တိုင်းနဲ့မိခင်တွေကိုပြုစုစောင့်ရှောက်နေသူတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့အဝေးကနေမိခင်အတွက်ဆုတောင်းပေးလာပါတယ်။မေရီကန်ပြားစုမေရီလန်ပြည်နယ်မှာနေတဲ့တမီးလေးရွှင်ရွှင်ကလည်းမေမေလွယ်လွယ်ကိုတိတ်ချပါရဲ့ဆိုပြီးတော့သူ့ပြည်ပကတစ်ဆင့်ပြောလာတာပါငါထိပ်စင်းနာရောက်နေတော့တားတယောက်ကြီးလွမ်းခြင်းလို့ကောင်းစင်တက်ပြီးတော့အမေမြစ်တာဖော်ကျူးတဲ့စားရှိရှိတစောင်းရေးလာသူကတော့သရရှင်မျိုးထွန်းဦးဖြစ်ပါရဲ့
ကျွန်တော်အမေအတွက်လိမ်မာသောတားတယောက်မဖြစ်ခဲ့ဘူးဒါပေမဲ့အမေအတွက်တော့ကရောက်ရမယ့်အချိန်ဤအ ਨੇ ဆုံးဖြစ်အောင်ကြိုးစားခဲ့ပါတယ်ချိန်ဤဇိုးရင်ဆန်ရခြင်းဘဝနှိမ့်ချခြင်းများမှာအမေစီကိုပြန်မလာခဲ့ဘူးပြန်လာခြင်းမူအမေပြန်လာရင်ကျွန်တော်တို့အမေစိတ်ညစ်ရမှာကိုမမြင်ခြင်းခဲ့ဘူးမမြင်ရဘူးအမေကိုတော့ကမရောက်စေခြင်းဘူးကျွန်တော်ငငယ်ကစာရီအများကြီးဖတ်နိုင်အောင်စာဖတ်ခြင်းစေဖြစ်ပေါ်စေအောင်ခြေနေတွေဖန်တီးပေးခဲ့တာတွေအတွက်ကျေးဇူးတင်စကားကိုတကူးတကပြောခြင်းမိပါရဲ့အမေကျေးဇူးတင်ပါတယ်မမေစာရီအများကြီးဖတ်ခြင်းနဲ့ဖတ်နိုင်တဲ့ရုပ်စက်တွေအမေရဲ့မြင်ငယ်လေးလည်းအရွယ်ရောက်တော့မယ်အမေကျွန်တော်သူ့ကိုအနည်းကဆက်ရှောက်မှုပေးနိုင်ပေမဲ့ကိုကိုကိုယုံကြည်မှုရှိစေနိုင်မှုအကောင်းဆုံးစိတ်ခွန်အားတွေဖြည့်ဆည်းပေးနိုင်ခဲ့ပါလေ။အမေရှိရာရက်မှာကျွန်တော်အတွက်စစ်စေးရဲစရာအခြေအနေမျိုးတွေသတင်းစကားတွေဖြစ်အောင်ကျွန်တော်မနေပါဘူးမမေ။အမေမျက်နှာပွင့်လန်းစေရမယ်။အမေစိတ်ချမ်းသာစေရမယ်။အလုပ်တွေကိုပဲကြိုးစားလုပ်ပါရဲ့။အဝေးတော်တဲ့ရင်များမှာအမေစီကိုခဏကျွန်တော်ပြန်လာပါမယ်
။အဝေးရောက်သမီးအမေရိကန်ကခင်ခင်အလန်ကတော့အမေတားလေးရောက်သမီးနှစ်ယောက်မွေးခဲ့တဲ့အမေ။သမီးတွေထက်တားတွေကိုပိုချစ်တယ်။ပိုအားထားတယ်ကလေးမွေးရင်လည်းတားလေးတွေပဲလိုချင်တယ်လို့တဖွဲ့ဖွဲ့ပြောခဲ့တဲ့အမေအမေကတားတွေကိုပို့ချစ်တယ်လို့သမီးကြီးကစကားနာထိုးတိုင်းအပြုံးနဲ့မငင်းခဲ့တဲ့အမေကျမတို့အမေဟာသူ့တားလေးတွေမနှိုးတော့အိတ်ချင်းနဲ့အိတ်ပြော်သွားကြချင်းသူကအပြုံးမပြတ်ပြန်ကျမအမေဟာတိတ်ကိုရဲရင်တယ်တိတ်ပြီးတော့မျိုးတိတ်နိုင်တယ်တိတ်အားတင်းထားနိုင်တယ်အမေကိုကြည့်ပြီးတော့ကျမကိုယ်တိုင်ခွန်အားယူခဲ့ရတယ်အားပြန်မွေးခဲ့ရပါတယ်ဖားငင်ဆိုတဲ့ရွှေတောင်ကြီးပြိုခဲ့ရပါမယ်ကောင်းရင်ကြီးလိုမိမိကအမိုးအကာပေးမြစ်တာနဲ့လွှမ်းခြုံပေးနိုင်လို့မယ်အမေကျမ်းပါပါစေအမေစိတ်နှလုံးငြိမ်းချမ်းစွာနဲ့တရားအားထုတ်နိုင်ပါစေအမေဟာကျမရဲ့ကောင်းရင်ပါမိမိအမေသမီးကြီးအမေဖြစ်စေခြင်းတဲ့အတိုင်းအပြုံးမပြည့်အလုတ်ဆက်လုံးနေမှာပါလူသားတို့အတွက်ကဘာကြီးအတွက်ကိုယုံကြည်တဲ့ရည်တည်ခြင်းနဲ့ဘဝကိုခီးဆက်နေဦးမှာပါအမေအမေရိကန်ကခင်ခင်လဲစာရေးလာပါတယ်ကျင်းပြင်းနဲ့တန်တော်မျိုးနဲ့လိတ်တူကမိမိဒေါ်ချူချူမြင့်တွေအမတ်တရားစာလေးရေးပို့လာသူကတော့မိမိချစ်အဝေးရောက်ချစ်သမီးကြီးဖြိုးဝေစာနှင်းခေါ်မိမိနဲ့ချစ်သမီးငယ်အေးတရာမိုးတို့ပဲဖြစ်ပါတယ်
။မိမိနေကောင်းလားကျမ်းမာရေးကိုပြည့်စိုက်ပါမိမိကိုအရန်လွမ်းနေအရန်နဲ့ချစ်ပါရယ်။လေလာစနေရနေ့မှာကြာရောက်တဲ့အမေများနေလို့ဆိုပေမဲ့နေ့တိုင်းလူလူဟာသမီးတို့အတွက်ကအမေများနေပါပဲ။မိမိရဲ့မြစ်တာခါအတူမရှိတဲ့နှလုံးသားအမုန်းမရှိတဲ့ချစ်ချင်းတွေနဲ့အပြုံးမပြတ်ပဲနှွေးထွေးတဲ့မြစ်တာအစင်မြဲပေးနိုင်တာမိမိပါပဲမိမိရဲ့မိမိရဲ့မြစ်တာဟာကြီးမားလွန်းလှပါတယ်မိမိရဲ့မိမိပျော်ရွှင်ပါစေမိမိစိတ်ချမ်းသာပါစေကိုကျမ်းမာပြီးတော့အသက်ရှိပါစေမိမိကိုချစ်တဲ့သားသားနဲ့မိမိတို့နဲ့အစင်ထာဝရပျော်ရွှင်ပါစေမိမိရဲ့
ဘူပြင်းနဲ့တော့ကရွေးကြတဲ့သမီးရဲ့ရှိမှအပြောင်းချွေနိုင်လို့မေး kapilu kon ape ne te zaga rui da pyo de tumi e mami nyo yin ba bu san pi da chi le le
ta po ma ka le chino a mi မင်းရဲ့မြတ်တာအကြောင်းဖြစ်ရလိမ့်မယ်။မိများနေမှာအားလုံးနဲ့ဝေမျှခြင်းပါလေ။ဆိုတော့စာရေးလာတဲ့သူကတော့တော်ရရှင်ကျော်ဝနာဖြစ်ပါလေ
။1992ခုနှစ်ကျွန်တော်တည့်အချင်းထောက်မှာကျင်းချခံရတော့ကအမိထောင်းစားလာတွေ့ပါလေ။အစ်စိန်ထောင်းကနေပြီးတော့တည့်ထောင်းကိုပြောင်းရွှေ့ထားပြီးတော့ပထမဆုံးခေါက်လဲဖြစ်ပါလေ။ထောင်းစားကန်းထဲမှာစူညံနေတဲ့စကားတန်တွေနဲ့တူတန်စကားနှစ်ထပ်ကြားကအမိမျက်ရည်စားတွေနဲ့ကျွန်တော်ပြုံးပြပြီးတော့ပါမီကောင်းလားအစင်ပြေလားဆိုပြီးတော့မိလာတဲ့အမိရဲ့အမှုရာဒေသနေကကျွန်တော်တို့စမ်းတကြေတော့မဟုတ်တော့ပါဘူး။နောက်ဆုံးချင်းစီလို့ခေါလောက်ထုတ်ပြန်ကြတဲ့အခါမိမိဘူးကမှသားနာမည်နဲ့ပတ်စံအပ်ခဲ့လို့ရတယ်။သားလူရလို့ရှိရင်ယူသုံးလို့ရတာပေါ့ဆိုတော့အေးသားအမိငွေ900အပ်ခဲ့မယ်လို့ဆိုပြီးတော့နှုတ်ဆက်ထွက်ခွာသွားခဲ့ပါတယ်။ကျွန်တော်တို့ဒီဖြစ်ရလေးကတိုက်ထဲပြန်ရောက်တော့ပြီးဆုံးသွားခဲ့ပြီမဲ့အမိတို့ကတည့်ရက်ကနေပြီးတော့ဘကူးထိပြန်ရမယ်လမ်းခီးတစ်လျှောက်အခက်အခဲများစွာကိုရင်ဆိုင်သွားကြရကြောင်းကျွန်တော်ထောက်ကပြန်လို့ပြီးတော့အမှန်မထင်ရှီအောင်နှောင်းချစ်တွေပြန်ပြောကြတော့မှသိကြရတာပါ။သားကြီးသားကိုလာတွေ့ပြီးတော့ပြီးကနေပြီးတော့ဘကူးကိုယထားစီးတာသားတငယ်ချင်းကောင်းလေးနဲ့အမိတွေ့တယ်။သူကအမိကိုလာနှုတ်ဆက်တာပိတ်စာကြည့်တော့မှအမိမှတ်မိတယ်။အဲ့ကောင်လေးကယထားပေါ်မှာကြက်ကြော်နဲ့ထပင်းတုပ်ရောင်းနေတာလေ။အမိကိုတပွဲကျူးသွားတယ်။အမိကဝမ်းသာလိုက်တာသားရင်မရှိနိုင်တော့ဘူးဆာဆာနဲ့ကြက်ချင်းကိုစားလိုက်တော့တယ်။အမေရဲ့အဲ့လိုစားနေတာတခုခုအစာပြီးဝစားထားလိုက်ပေါ့လို့ဆိုတော့အမေမြင်လာပြုံးရည်ပြီးတော့တားရည်တားကိုတွေ့ပြီးတော့ထောင်ပြီးတော့မှအခဲငွေကအမေပါလာတဲ့အထင်းမှာကုံတော့ဖြစ်သွားပြီလေမထူတော့ဘူးဆိုပြီးတော့ပြီးထိရောက်အောင်သွားပြီးပြီးကနေပကူကားသမားအကျိုးချောင်းပြောစီမယ်လို့ဆုံးဖြတ်လိုက်တာလွဲကျင်တော့ကားကမရှိတော့ဘူးထွက်သွားပြီယထာစီမယ်လို့တော့ယထာကမနစ်မှထွက်မှာအဲ့ဒါနဲ့အမေတက်ခုကတခုစတိုလိုလိုအခန်းလေးထဲမှာတောင်းတောင်းပန်ပန်နဲ့ပြောဆိုခွင့်တောင်းပြီးတော့တညတာအိတ်ခဲရတယ်မနေ့ယထာစီတော့ရှိသမျှပစံအကုန်ပဲရေတောက်စရာတော့မှမကြံလာသားကြီးလို့သူဖြစ်ကိုကြီးမောပြီးတော့ပြောပြနေတဲ့အမေမျက်နှာပဂိကြည်လည်နေတာဘာရောမှမရှိတာဒီကနေ့ဒီစာကိုရေးတဲ့အထိပြန်မြင်အောင်မိနေပါတယ်ကြားလိုက်ရတဲ့ကျွန်တော်တော်တော်နှလုံးတွေကြည်ကွဲမတက်ခံစားလိုက်ရပါတယ်ဒါလေးကကျွန်တော်ဘဝတစ်လျှောက်ကျွန်တော်အမေနဲ့ပတ်သက်တဲ့အဖြစ်ပြက်ပေါင်းများစွာတွေကတခုပါမိခင်ကျွန်တော်မအီလိုမျိုးမိခင်ဒီတိုင်းဟာသူ့ရဲ့သားသမီးပေါ်မှာထားတဲ့မေတ္တာတရားဟာအမိထက်မတိုင်အောင်မှအမိထက်တော့ရောကြပါမဟုတ်တာကျွန်တော်ယုံကြည်မိပါတယ်။ကျွန်တော်အတွက်တော့အမိများနေရလို့သတ်မှတ်ထားတဲ့နေတာမဟုတ်။နေတိုင်းဟာအမိနေရဖြစ်တယ်ဆိုတာအကျိုးကြောင့်တက်ဆိုင်လို့ပြောချင်ပါလေ
။ဝါရှင်တန် DC ကတမီမဆန်အောင်ကလည်းကယ်လီဖိုးနီးယားကမင်းနေဒေါ်မြမာလာကျော်ကိုအမိများနေမှာလက်အုပ်ချီမှုကြတော့ပါ၏။မိမိကျမ်းမာပြောရှင်အသက်ရကျော်ရှိပါစေ။ရတော်ကအမိဒေါ်နုနုအတွက်စာရေးလာသူကတော့အဝေးရောက်သားကြီးဖြစ်ပါတယ်
။လှုပ်ချင်တာလှုပ်ပီပီတီတီနေခဲ့တဲ့ကျွန်တော်ရောက်ရပေါက်ရတဲ့အထိအမိလိုက်တွေ့တယ်။လိုအပ်တာတွေဖြည့်ဆည်းပေးတယ်။တွေ့တိုင်းအပြုံးနဲ့နှစ်သိမ့်အားပေးခဲ့တယ်။မိသားစုဒုက္ခတွေကိုမငြင်းမငြီးကြောပိုးခဲ့တယ်။သူများတွေကျွန်တော်ကိုသားဆိုးလို့အပြောတော်လက်မခံပါဘူး။အရန်လိမ်မာလုံးလို့ကုလို့ဖြစ်တာလို့ပဲခြေပါခဲ့တယ်။သားဘက်ကယုံလို့ပုံရက်ခဲ့တဲ့အမေပါအခုချိန်အမေစီဟာထတ်လို့ကျင်တာတောင်းရင်သိအပ်တာကြီးသွားမလားပဲဒါမဲ့တောင်းမရစီသားအတွက်ကျမ်းမာအောင်နေပေးပါမိမိမိမိနေကောင်းပါစီ
နေ့စဉ်ကပေါ်မှာဖြစ်ဖြစ်နေတာတရင်ချောင်းရယ်တင်ဆက်ပေးနေတဲ့ view ကိုအများကြီးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့တော်ရှင်ဘိုးထွတ်ကလည်းမကြောင်ရင်ကြားရတော့မယ့်အမေများနေမှာကောင်းမှရှိရဲ့အမေဒီအားလုံးအတွက်ကိုထွေတင်ရဲ့မိမိနေကောင်းလားဆိုတဲ့တခြင်းလေးတောင်းဆိုပါရစေ။ကျေးဇူးတင်ပါတယ်။ဖျားသခင်ကောင်းကြီးပေးပါစေ။ဆုပြုရေးလာပါတယ်။ဒီတခြင်းလေးပဲတောင်းလာရင်နောက်ထပ်သောရရှင်ကတော့အေယာဝီတိုင်းဒေတာကြီးဂျုံကျော်မျိုးနဲ့အထောင်မြို့တာယာကုန်းရွာကမိုးမိုးနော်ဂျူစီအောင်တွေအမင်းများနေမှာမြောက်တုံကချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထုံကအမင်းများနေစုမွန်တောင်းပေးခြင်းပါတယ်။ဆုပြု VOE ကိုစာရေးလာပါတယ်။ချစ်မိုးမိုးနှစ်ပေါင်းများစွာစိတ်ကျမ်းမှာကိုကျမ်းမှာပြောရွှင်ချမ်းမြေ့စွာချစ်ပါပါချစ်ရတော်သားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မီးလေးတီအိုဆိုင်ရန်လင်းတို့ကအထူးဆုမွန်ကောင်းတောင်းလိုက်ပါရဲ့နော်အရင်ချစ်တယ်မမမူရင် မမဘုရားသခင်ကောင်းချီးပေးပါစေ။အာမင
်။
အနေအစီအစဉ်လေးခုလိုလုပ်ပေးလို့လဲကျေးဇူးတင်ပါတယ်လို့ဆိုလာတဲ့သူကစကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသာကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်ကျွန်တော်မိခင်ကတော့လူလောကကြီးထဲမှာမရှိတော့ပါဘူးအမေရှိခဲ့ခြင်းကပြုစုပြုထောင်ပေးခဲ့လို့ကျွန်တော်လူရဝင်နေပါတယ်အမေကိုကျေးဇူးတင်ပါတယ်အမေများအားလုံးအတွက်အစိုးရထူးရင်တင်ကျေးဇူးပါမင်းမင်းတခြင်းလေးထုတ်နေပေးစီခြင်းပါတယ် Facebook ကတော့အရှင်ဖာတာမာအက်ဒယ်ကာဖာကလည်းမေလရှိရဲ့အမေဆုံးသွားတာနှစ်ပေါင်းများစွာကြာခဲ့ပြီပေါ့ကိုကတော့ဒီသချင်းကိုလည်းအမြဲတမ်းရင်ထဲကစုံနေမိတာအဖေအမေရဲ့ဘဝရောက်ပြီကိုရိုင်းကြုံမှသိရတာပြန်လဲတနာမိသည်ငါလိုအချင်းမျိုးရှိလိမ့်မည်တဲ့ဝင်းအေးဆိုတဲ့တော်ချင်းကလည်းအမေမရှိတဲ့လူတွေအတွက်ကြတော့အမေနေ့ဆိုတာဘယ်လိုလုပ်ရမလဲတဲ့ဟုတ်ကဲ့ပါကျွန်မကိုရိုင်းနဲ့အမေငငယ်နဲ့ဆုံးသွားတာကြာခဲ့ပါပြီအမေမရှိပေမဲ့လည်းအမေရဲ့မြစ်တာဂျေဇုတရားကိုအောင်းမိကိုရဲ့မိခင်ညမှာပြုစုဆောင်ရှောက်ပေးခဲ့တဲ့သူရဲ့ဂျေဇုကိုအောင်းမိကိုကိုရိုင်းလဲတားလေးရလာတော့ကိုရဲ့တားလေးပေါ်မှာထားရမိတာနောက်ပြီးတော့တခြားမိခင်တိုင်းသူရဲ့တားသမီးတွေပေါ်မှာထားတဲ့မြစ်တာတွေကိုခံစားနေတဲ့ဒီရဲ့လေးကိုညမှာပြောပြောရှင်းရှင်းဆင်းရဲမိပါတယ်မျိုးမွန်ဆိုတဲ့တော်ရှင်ကလည်းမိမိရဲ့ရောက်လေရာဘုံဘွားမှာတားလို့ခေါ်ပါနော်တဲ့ဒီနဲ့မိသားကလည်းရောက်ရာဘုံဘွားမှာအေးချမ်းပါစေမိလို့ရေးလာပါတယ်နောက်ထပ် Facebook တော်ရှင်တယောက်ကတော့အမေများနေ့မှာမြမတနိုင်ငံလုံးကမိခင်အမေမှန်သမျှတွေရောဆုံးမသွားတဲ့ကျမအမေဒေါ်နုခေါင်နဲ့ကဘာဝကမိခင်အားလုံးအတွက်ကာရဝါနဲ့ဂုဏ်ပြုပါတယ
်မိကိုကောင်းနဲ့ပြည်ပြီးငယ်တော့ကွယ်ပိုက်ဆံကမုံမွေဝေဖို့အလွယ်လေးတောင်းနေသူကမှမိရဲ့ရင်ပင်ကျွန်တော်လား
မိခင်မြတ်တာဆိုပြီးတော့ကျေးဇူးမဆက်နိုင်ခင်မှာကွယ်လွန်သွားတဲ့ကျမအမေမျိုးပေါ့မိတော်တူတူကြီးကိုအပေါ်ဝင်ကွယ်လွန်သွားပြီဖြစ်ကြတဲ့အမေတွေတက်ရှိထင်ရှားရှိနေတဲ့မိခင်တွေအားလုံးကို VOE ရဲ့ပြည့်တက်တဲ့အတူဒီနေရာကနေပြီးတော့ဥညွတ်အယုတ်တွေပြုပါတယ်မိခင်မြတ်တာနဲ့လောကအလှတရားဒိုးပွားနိုင်ပါစေလို့
ကျေးဇူးပါခင်ဗျာ
မဲတန်နာကျော်စီစဉ်တင်ဆက်ခဲ့တဲ့အမေများနေ့အထူးအစီအစဉ်ဖြစ်တဲ့အမေတို့ပေးစာများကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုကိုငိမ့်ချမ်းနဲ့မအေးတန်တာကျော်တို့ပဲစီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။ရုရှားနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ Rostov on Don မြို့မှာကော့ချလူမျိုးတွေဟာ3ရက်မြင်းစီကားဆွဲနဲ့ရိုးရာနဗန်းတပ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာချင်းဖောက်ခဲ့တာပါ။ပြိုင်ပွဲဝင်တဲ့သူတိုင်းကိုပွဲမဆခင်မှာရုရှားအော်တိုဒေါ့ဖုံးတော်ကြီးတစ်ပါးကကောင်းချီးပေးပါတယ်။မြင်းကိုအမျိုးမျိုးစီးပြတဲ့အပြင်မြင်းပေါ်ကနေပြီးတော့ဓာရီကိုလည်းအမျိုးမျိုးအစွမ်းပြခဲ့ပါတယ်။ Cosses လူမျိုးတွေရဲ့ဒီအစားအသောက်နဲ့လက်မှုပစ္စည်းတွေကိုလည်းပြသထားရတဲ့လာရောက်တဲ့သူတွေအနေနဲ့ဝယ်ယူပြီးစားသုံးနိုင်တာပါ။ဒီပွဲမျိုးကိုယဉ်ကျေးမှုတလေထုံးစံတွေကိုထိန်းသိမ်းဖို့အတွက်ကျင်းပတာဖြစ်ပါတယ်။ ဒီနေ့ကတော့ဒီနေ့မှာတော့ဆိုဗီယက်ပြည်အောင်စုကိုတွန်းလှန်ခဲ့တဲ့ဒွန်ကွန်ဆက်ပုံကံမှုနှစ်တရာပြည့်အထိမ်းအမှတ်ကိုလည်းဆင်နေခဲ့ပါရဲ့
ရိုမေးနီးယားနိုင်ငံကသုံးကုန်ဝင်မိသားစုတစ်ခုဟာအင်တာနက်ကတဆင့်ပြည်ယာစီရောင်းချတယ်လို့လူချစ်လူခင်များစေတဲ့ဂါရာမန်းတွေမှုတ်ပေးနေပါတယ်။မာထရီယာ၊မိုက်ကယ်လာ၊မီခါနဲ့သူသမီးနှစ်ယောက်ဟာအင်တာနက်ဗီဒီယိုဖုန်းခေါ်မှုကနေတဆင့်ကမ္ဘာအနှံ့ကသူတို့ရဲ့ဖောက်တယ်တွေကိုဝန်ဆောင်မှုပေးနေတာပါ။တကူးကြီးတဲ့ဆုံးတွေဟာသူတို့ရဲ့အစွမ်းကိုသုံးပြီးအဝေးကပြဿနာတွေကိုဖြ ဒီရေကျမ်းမာရေးဝေးရေးကြေးကိစ္စတွေကိုဖြည့်ရှင်းဖို့ဆိုရင်တော့ယူရိုရာပေါင်းများစွာကြာတင်တယ်လို့ဆူတောင်းကာရာရွေးချယ်ကလည်းသတင်းပတ်အနေနဲ့ကြားနိုင်တာပါ။2018ခုနှစ်မှာအခုလိုရှေ့ပြေဟောဆုံးဝင်ဆောင်မှုတွေကိုအခွန်ကောက်လို့ရတဲ့လုပ်ငန်းအဖြစ်ရူမေးနီးယားနိုင်ငံကသတ်မှတ်ခဲ့ပြီးတော့အဲ့ဒီလုပ်ငန်းလုပ်ကိုင်နေသူတွေဟာခွင့်ပြုချက်လိုင်စင်ရယူရမှာဖြစ်တယ်လို့ဝန်
Boeing 757 လေယာဉ်ကြီးကိုလူအယောက်28ပါးရဲ့အဖွဲ့တစ်ခုကရမွေရှာရဲ့အနေနဲ့ကျိုးနဲ့ဆွဲပြခဲ့တာပါ။တန်60လောက်လေးရဲ့ Boeing 757 DHL လေယာဉ်ကြီးကိုအမျိုးသားတစ်စိုက်ကပေး60လောက်ရအောင်ကျိုးနဲ့ဆွဲပြနိုင်ခဲ့ပါသေး။တစ်ချိန်တည်းမှာလေသူတို့ကအရင်တော့အတင်ထားတဲ့စံချိန်တွေကိုချိုးဖို့နဲ့အမြန်ဆုံးဆွဲနိုင်အောင်ကြိုးစားခဲ့တာပါ။
သူတို့အခုလိုမျိုးလုပ်ပြခဲ့တာ96ဒေါ်လာနေရပေးရပါတယ်။မေးတဲ့နာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ ဖျော်ရွေးကနေထုတ်လွှင့်ပေးနေတဲ့အခုတနအိစာအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြင်းညဆယ်နိုင်ကနေ7နိုင်အထိလှိုင်းဒိုမီတာ32 90တင်နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190ကနေနားဆင်နိုင်ပါရဲ့ရှင်။
ဒီကိရတောင်ချာနေကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွင့်ဆက်ရကိုင်းနှုန်းကနေ25ရာခိုင်နှုန်းထိတိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစ်စုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကသွင်းကုန်ခွင့်တိုးကောင်းမဲ့အစီအစဉ
ပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ပ်တို့နဲ့အခုတစ်ပတ်မှတွေ့ဆုံမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပါအဝင်ကိစ္စရဲ့တော်တော်များများနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပြဿနာတွေဖြစ်နေချိန်မှာပဲရုရှားဆိုရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့မှသွားရောက်မှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတရုတ်စီမံခန့်ခွဲတဲ့အာရီပြပင်လယ်ဂွာဒါရီနဲ့စိတ်ကန်းအနီးကကျင်းကားပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာဟိုတယ်ဝန်ထမ်းတဦးနဲ့ပါကစ္စတန်ရေးတဲ့စစ်သားတဦးသေဆုံးခဲ့ပါတယ်။အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအတွင်းအကျန်းဖက်သုံးဦးစလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာအပြစ်သက်ရှင်းလင်းရေးလှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်မီဒီယာကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချီစတန်လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသိအောင်ပြောပြပေးသွားတာပါ။ဒီညစီစဉ်ထုတ်လွှင့်ရေးမှုကမဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24.50-51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနှာစင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.